တရားတော်တို့ဒီ generation wave အဖွဲ့စပြီးတော့ဖြစ်ပေါ်လာပုံပြောပြပေးပါလားရှင်
။ကျွန်တော်တို့ဝါသနာသူရဲ့လူငယ်တွေဒီနိုင်ငံရဲ့ရေးရာကိစ္စတွေမှာပါဝင်ထမ်းဆောင်ခြင်းနဲ့ဆိုရဲလူငယ်တွေဒီလူငယ်တွေစုစည်းဒီနိုင်ငံရဲ့ရေးရာကိစ္စတွေလူငယ်ရဲ့ရေးရာကိစ္စတွေမှာဝင်ရောက်ဆောင်ရွက်မယ်ဆိုပြီးဆုံးဖြတ်ချက်ချခဲ့ကြတယ်။အဲ့ဒါပြီးတော့ရော generation wave လို့နာမည်တခုပေးပြီးတော့လူငယ်တွေဖြစ်တဲ့အတွက်ကြောင့်မလို့လူငယ်ရေးရာကိစ္စတွေမှာဝေဖန်ခြင်းထောက်ပြခြင်းနဲ့ပဲဒီအဖွဲ့လေးကပေါ်ပေါက်လာကြတာပါ။ကျွန်တော်တို့ကလူငယ်တွေဖြစ်တဲ့အတွက်ကြောင့်မလို့အပြောင်းလဲကိုလည်းလူလာတောင်းတာလေ။ကြောင်းလဲတဲ့အရာတွေကိုလည်းကြိုးဆိုတယ်။နောက်ပြီးအပြောင်းလဲတစ်ခုကိုလည်းပေါ်ဆောင်ခြင်းနဲ့ကျွန်တော်နိုင်ငံကြီးရဲ့ဟိုရှေ့တိုးမြောက်နောက်ဆုံးမြောက်ဖြစ်နေတဲ့အခြေအနေတွေကိုလက်မခံညှဉ်းဆန်လို့ခြင်းရနေမှာဒီ generation wave ဆိုတဲ့လူငယ်တွေစုစည်းဖြစ်ခဲ့တာပါ
။အခု၄နှစ်မြောက်လာတဲ့အချိန်အထိပေါ့ကိုစရာတော်တို့ generation wave အဖွဲ့ရဲ့ရည်ရွယ်ချက်နဲ့လှုပ်ဆောင်မှုတွေမှာပေါ့လေဘယ်အတိုင်းအတာအထိကိုထိထိရောက်ရောက်လှုပ်ဆောင်နိုင်ခဲ့တယ်လို့သုံးသပ်မိပါလဲ
။ကျွန်တော်တို့အဖွဲ့ဟာလူငယ်တွေပဲဖွဲ့စည်းထားတဲ့အဖွဲ့ဖြစ်တယ်။နောက်တစ်ချက်အနေနဲ့ကလည်း activist လို့ခေါ်ရတဲ့ဒီနိုင်ငံရေးအရာတက်ချွတ်လို့ရှားတဲ့လူငယ်တွေပဲဖြစ်တယ်ကြ။အဲဒီတော့မိမိရဲ့ဆန္ဒရဲ့သဘောထားကိုလွတ်လပ်စွာဖော်ထုတ်တယ်။နောက်ဝေဖန်ထောက်ပြတယ်။ဒီမျိုးအချက်တွေကကျွန်တော်တို့လုပ်နိုင်တာပါ။မူဝါဒတစ်ခုချမှတ်ပြီးလှုပ်ဆောင်မယ်ဆိုတဲ့အဆင့်အထိကိုတော့ကျွန်တော်တို့တစ်ဖွဲ့နဲ့တော့မဖြစ်နိုင်ပါဘူး။ဟောချာချာတော့ဝိုင်းရင်တပိုင်းရင်တွေနဲ့ပဲလက်တွဲပြီးပေါ်ဆောင်နိုင်မှသာဒီမူဝါဒတွေကိုအကောင့်ထဲပေါ်နိုင်မှာလေ။ကျွန်တော်တို့ဒီဘက်ကတော့စိတ်ရှင်းပါလေ။နိုင်ငံအတွက်လည်းအမှန်တကယ်အကျိုးရှိမယ်။ပြည်သူတွေအတွက်လည်းအမှန်တကယ်အကျိုးရှိမယ်လို့ထင်တဲ့အရာတွေကိုကျွန်တော်တို့မိမိတဆွမ်းတလောက်ဝမ်းဝန်းထမ်းဆောင်တာပါပဲ။အကျိုးရှိခြင်းမရှိခြင်းဆိုတာအထက်မိရဲ့ဆန္ဒအမှန်မိမိရင်ထဲမှာရှိနေတဲ့ပြောင်းလဲချက်တွေအတိအားတွေကိုဖော်ထုတ်တာတင်ပြတာပါဒီ generation wave တစ်ဖွဲ့လေးကနေလည်းဟိုကျင်းတဲ့ဒီမှန်ချက်ပန်းနိုင်ကိုရှောင်လန်းတော့လို့မရပါဘူး generation wave ကလူငယ်တစ်ချွတ်လို့ရှားသူတွေဖြစ်တဲ့အတွက်ကြောင့်မလို့ပြည်သူတွေနဲ့တူလက်တွဲပြီးတော့ပြည်သူတွေအားလုံးလူကျင်တဲ့ပြုံမှန်တောက်ထားတဲ့ဘဝတွေကိုရောက်အောင်အကျိုးစားဆောင်ရွက်တော့ကြမှာပါ
ကိုစရာတော်အနေနဲ့ကဒီထင်ရှားတဲ့ဆိုတော့တူလေးဖြစ်တယ်ဒီနိုင်ငံရေးလှုပ်ရှားမှုတွေမှာလည်းပါဝင်ပတ်သက်မှုတွေကရှိခဲ့တော့ဒီလှုပ်ရှားမှုတွေနဲ့ပတ်သက်ပြီးတော့အမှုပညာလုပ်ငန်းမှာပိတ်ပင်တာတွေတားဆီးတာတွေလည်းခံခဲ့ရတယ်ဆိုတော့ဒီပေါ်မှာကိုစရာတော်အနေနဲ့ဘယ်လိုခံစားမှုမျိုးဖြစ်မိပါလဲရှင
်ကျွန်တော်အနေနဲ့ကတော့မှန်ကန်တယ်လို့ထင်တဲ့လှုပ်ရက်တွေနောက်ပြီးတော့လှုပ်ဆောင်တယ်လို့ထင်တဲ့လှုပ်ရက်တွေကိုလှုပ်ခဲ့ရတဲ့အတွက်ကြောင့်မို့လို့ရရှိလာတဲ့အတူရလာပုံမှာကျွန်တော်ရှင်းပြပါလေ။ဟိုပိတ်ပင်တာတွေကန့်သက်တာတွေတားဆီးတာတွေရှိတယ်ဖြစ်စေမရှိဘူးဖြစ်စေဟိုမှန်တဲ့ဘက်ကယက်တီနိုင်တဲ့အတွက်ကြောင့်မို့လဲမိမိကိုမိမိဝမ်းလဲဝမ်းမြောက်မိပါလေ။အခြားအရာတွေကတော့ဟိုဆက်သွင်းစစအမယ်ရာတွေလို့တော့မတင်ဘူးဗျ။အဲဒါပေမဲ့ဒီမြေပေါ်ကတန်းတစ်ချောက်ကိုရောက်လာတဲ့အချိန်မှာနောက်ပြန်တည့်ကြည့်လိုက်လို့နောင်တရစရာကိစ္စမျိုးတွေဖြစ်လာတာသာလို့ရှိရင်လုံးတင်လုံးတိုက်ခဲ့တဲ့အလုပ်တွေကိုလုပ်ခဲ့တယ်ဆိုတာကအခုပြီးတော့ခေါင်းရဖို့ကောင်းမယ်လို့ကျွန်တော်ထင်တယ်လေ။ဆရာဘုံဝန်တရားရဲ့စကားအရပဲကျွန်တော်ပြောပြရစေ။ဟိုလူတရားရဲ့တန်ဖိုးဆိုတာတော့မိမိရဲ့ပခုံးပေါ်မှာကြားအောင်လာတဲ့သမိုင်းတောင်ကိုဘလောက်ခြေပြင်အောင်ထမ်းဆောင်တယ်လဲဆိုတာပေါ့။ဟိုကျွန်တော်တို့တွေအနေနဲ့ကတော့ရခင်တော်ဖြစ်ချင်းခဲ့တဲ့ဘဝတွေဆိုတာရှိရင်လည်းရှိမှာပဲ။ရှိခဲ့လည်းရှိခဲ့တာပဲ။အဲဒါပေမဲ့ဟိုသမိုင်းအခြေအနေအရနောက်ပြီးတော့နိုင်ငံရဲ့အခြေအနေအရလိုအပ်လာတဲ့အချိန်မှာလိုအပ်လာတဲ့လမ်းကြောင်းအတိုင်းမိမိတက်ဆန်းနိုင်တဲ့နောက်ဝင်ရောက်ထမ်းဆောင်နေကြတာပါပဲကြာ
generation wave အဖွဲ့အနေနဲ့ပေါ့လေဒီမြေအောက်ဖွဲ့စည်းပုံစံမျိုးမဟုတ်ဘဲနဲ့ပေါ်ပေါ်ထင်ထင်လှူရှားဆောင်ရွက်နိုင်အောင်လို့ကိုစရာတော်ကချိုးပန်းနေတယ်လို့သိရတယ်ရှင်အဲ့ဒါနည်းနည်းလောက်ပြောပြပေးပါလား
လူငယ်စပယ်မဲ့ပြောတဲ့ဒီဆိုလို့ရှင်ကျွန်တော်တို့ကသူတစ်ပါးတွေကိုထိခိုက်နေတာအောင်လုပ်နေရတာမဟုတ်ပြီလေအမှန်တဲ့အရာတွေကိုလုပ်နေရင်းကနေပဲဘိုးရှုပ်ွယ်ရှုနေနေရတဲ့ဘဝတွေကြာဒီလိုဟာမျိုးကဒီလိုအချိန်ဒီမှာတော့မရှိသင့်တော့ပေါ့ဗျာအဲ့ဒါကြောင့်မလို့မိမိလုပ်ချင်တဲ့လုပ်ရည်တွေကိုမိမိကိုယ်တိုင်လုပ်ကြည့်လို့ပါလေဆိုတာကိုလည်းဖွင့်ထုတ်ဖော်ပြခြင်းပါပေါ့ဥပမာဆိုလို့ရှိရင်ကျွန်တော်ဖိလင်းခံပြီးခဲ့ရတယ်နောက်ပိုင်းမှာဟို generation wave တွေနဲ့တခြားနေဆိုတာတွေကိုလည်းတွေ့ခဲ့ဘူးမယ် interview တွေရှိတာလည်းတွေ့ခဲ့ဘူးမယ်ဒါပေမဲ့လည်းဟိုပတ်စံမသိရအောင်ကိုမျက်နှာဖုံးတွေတက်ပြီးတော့ဟို interview တွေလုပ်ရတာတွေအစ်ကျန်းဆိုတဲ့ MVP မှာမျက်နှာဖုံးနေတဲ့ဒေသဆောင်ရတဲ့ဒါမျိုးတွေကဟိုဒီလိုချင်းမျိုးမှာတော့မရှိချင်းတော့ဘူးဗျာဒီလိုလဲဆိုတော့ကိုယ့်ရဲ့လူရက်ကမှားနေတာမဟုတ်ပြင်းနဲ့ဘုန်းရှိခွေရှိလုံနေရတဲ့ဘဝတွေကိုမနေချင်ကြတော့လို့ပါ
ဆိုတော့ generation wave အဖွဲ့အနေနဲ့ပေါ့လေရှစ်ဆက်ပြီးတော့ဘယ်လိုအစီအစဉ်တွေများလုပ်ဆောင်မှုရှိပါလဲ
ကျွန်တော်တို့ generation wave အနေနဲ့ကတော့စပြီးပူတော်ကလေးကနိုင်ငံအရေးကိစ္စတွေလူငယ်အရေးကိစ္စတွေမှာမိမိတက်ဆွမ်းသလောက်မိမိနားလည်သလောက်ဝင်ရောက်ဆောင်ရွက်ချင်တာပါမိမိကိုယ်တိုင်မိမိရဲ့သဘောထားတွေကိုလည်းလွတ်လွတ်လပ်လပ်ဖော်ထုတ်ချင်တာပါအဲ့ဒီရွေးချယ်ခါတော့အခုချိန်ကြီးမပြောက်ပါဘူးကျွန်တော်တို့ဒီ generation wave တွေအနေနဲ့ကတော့နိုင်ငံရဲ့ရေးရကိစ္စတွေလူငယ်ရဲ့ရေးရကိစ္စတွေမှာမိမိတက်ဆွမ်းသလောက်ဝင်ရောက်ဆောင်ရွက်သွားမယ်လို့ပြောချင်ပါတယ်ဗျာ
ကိုတရားတော်ရေးကျေးဇူးပါနော
်ဟုတ်ကဲ့ပါခင်ဗျာ